ရခိုင်ပြည်နယ်ထဲမှာဖြစ်ပွားမိတဲ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားရင်ဆိုင်တိုက်ပွဲတွေကြောင့်ဆစ်ဆောင်ထွက်ပြေးလာနေကြတဲ့ရခိုင်ဒေသခံတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်ကူညီပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဒီပြည်သူကျမ်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒါပေမဲ့လို့ထောင်ချီတဲ့ဒုက္ခသည်တွေအတွက်ကတော့တောက်တုံးရေကအရေးပေါ်လိုအပ်နေပြီးရာသီဥတုဆိုးဝါးတဲ့ဒဏ်ကြောင့်နေထိုင်ရေးအခြေခံလိုအပ်ချက်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေကိုစူးစီးတင်ပြထားတာနားဆင်ပါရှင်
ရခိုင်ပြည်နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားစီးတင်းမာနေစေဖြစ်ပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေကတိမ်းရှောင်လာကြရတဲ့တပ်ကြီးရွယ်အိုတွေ၊ကိုဝင်ဆောင်မိခင်တွေ၊လူမမဲ့ကလေးငယ်တွေနဲ့နောက်နာမကျန်းဖြစ်နေသူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါတယ်အဓိကကတော့လူကယ်ပြန်ဝင်ကြီးဌာနနဲ့ကျန်းမာရေးဝင်ကြီးဌာနတို့ပူးပေါင်းပြီးတော့ယာယီဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေမှာအရေးပေါ်စေခန်းတွေဖွင့်လှစ်ပေးထားပြီးဆရာဝန်တွေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်လို့ကျန်းမာရေးဝင်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီလိုပဲစေတွေးချောင်းတွေကတော့ကျွန်တော်တို့ကဆောင်ရမှုကပင်ပေးနေပါလေ။အဲဒါကအရေးပေါ်အခုဖြစ်လို့ရှင်လေ။ဒီပြန်ပြီးတော့ခွဲဖြစ်ကြည့်တာလည်းလုပ်ကြရတယ်။အဲဒါလည်းကျွန်တော်တို့ကအစ်ကိုကြောင့်ဒုက္ခတွေခံနေရတယ်။ဒုက္ခတွေတွေလည်းဒီမှုဝင်တဲ့ကလေးကလည်းကျွန်တော်တို့ခောက်ပါမှုပေးကြလို့ကျွန်တော်ကျမရေးတဲ့ကလည်းပြည်ရင်းသိနေပါလေ။ဘာလို့လဲကတော့ရှင်းတဲ့ရေအားတက်တာလည်းမဖြစ်အောင်လည်းပြန်ပြီးလုပ်နေတယ်။အစီအရာကပြည်နယ်ရေးရှိရှိရတဲ့ဒရင်ဘိုးလည်းရှိတာ။အဲတော့အဲ့ဒါလည်းအဲဒီတော့အကုန်လုံးတော့ရောတော့အစီအလုံးပေါ်တင်ပြရတယ်တိတ်ခက်ခဲတာမရှိတော့ဘူးလူကြီးကဘူးကြီးတော်ပါဘူးကြီးတော်ကလည်းကျွန်တော်တို့ကအခုရတယ်တွားပြီးတော့ဒီကျမကြီးဝင်တယ်လည်းဘောပိုင်းတင်းခေါ်တာပေါ့ဘောပိုင်းတင်းနဲ့ဆောက်ဆောက်ပြေးနေပါ
အဓိကကတော့လူအုပ်စုနဲ့နေထိုင်သူတွေကြားကူးစက်ရောဂါတွေမဖြစ်ပွားရအောင်လို့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေနဲ့အသိပညာပေးဆောင်ရွက်နေပါတယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ထောင်နဲ့ချီပြီးခိုးလုံနေထိုင်နေကြရတဲ့ယာယီဒုက္ခသည်စခန်းတွေတဲကစစ်ပြေးဒုက္ခသည်တွေအတွက်အစိုးရတာဝန်ရှိသူတွေနဲ့ဝင်ကြီးဌာနတွေဘက်ကလိုအပ်တဲ့အကူအညီတွေဆောင်ရွက်ပေးနေပေမဲ့လို့အခြေခံကျန်းမာရေးစောင့်ရှောက်မှုကလိုအပ်ချက်တွေရှိနေစေဖြစ်ပြီးတောက်သုံးရေကအရေးပေါ်လိုအပ်နေသလိုမိုးသီးထန်စွာရွာသွန်းမှုကြောင့်ယာယီရွက်ပြင်တဲလေးတွေနဲ့ခိုးလုံနေရသူတွေအတွက်နေထိုင်မှုအခက်ခဲတွေကတော့ရင်ဆိုင်နေကြရတော့မယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေလက်တလုံးရင်ဆိုင်နေကြရတဲ့အခက်ခဲတွေကိုတော့ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကအခုလိုရှင်းပြပါတယ
်စကဲနေမှာဒီစစ်မအေးအဲဦးဇနာကနေပြီးတော့မှာဒီယာယီစစ်တစ်ခဲနေပေါ့နော်ဒီစစ်သူတခဲနေခွင့်ရပါတယ်မှာစကဲနေလို့မှခွင့်ရပါတယ်အဲဒါပေမဲ့လည်းအစ်မကဒီပေါ်တော့ဒီအကုန်လုံးဒီဆောင်းဝင်နေအစင်းကပုံမဲ့အမင်းလေးရှိရတော့မဟုတ်ဘူးအဲနောက်တစ်ခုစကင်းဒီမှာသူတို့တိုင်းစီးစီးဆန္ဒကနာဖိုင်ပြကြပြီပေါ့နော်အစ်မလေးပဲနေပြီးတော့ဘာလို့ရှိနေဆိုတော့အခုကစကင်းဒီမှာကဒီရေကောင်းရေတရားရှိဖို့အတွက်ကရဲအခက်အခဲတွေကြတယ်နောက်တစ်ခုကအင်တာစမီးကမရှိနေဘူးပေါ့နော်နောက်ပြီးတော့မှဒီစက်မိုင်းလေးပဲပြပြီးတော့ပညာပေးအဲဆောင်ရွက်ရှိတွေကတော့တိတ်အားနေနေပါလေမ
အခုချိန်ထိလည်းနှစ်ဖက်စည်းရေးတင်းမာနေစေမှုနေ့စဉ်နေရက်စို့ထွက်ပြေးနေကြရတဲ့ဆစ်ဆောင်ဒုက္ခတဲ့အရေးအတွက်ကခံမှန်းချိန်9000လောက်အထိရှိနေပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေကတော့10ခုထက်မနည်းရှိနေပြီးတော့ယာယီဒုက္ခတဲ့စခန်းတွေမှာနေရာချထားပေးနေတဲ့အနေအထားကိုတော့ကိုစောစောထုံးကအခုလိုပြောပြပါရယ
်အခုလောစင်မှာဒီကျောက်တော်မြို့လေးမှာဆိုရင်ဒီတောင်မင်းကလားဆိုတဲ့ရော်ပေါ့နော်အဲ့ဒီရော်မှာစခန်းရှိတယ်နောက်တစ်ခုကကဲဆောင်မှာစခန်းရှိတယ်အဲနောက်တစ်ခုကကြတော့ဒီဝတောင်ခုတေးဒီရော်မှာစခန်းတစ်ခုရှိရပါတယ်မှာနောက်ပုံမကျမျိုးလေးမှာဆိုလို့ရှိရင်အစမေးလေးမှာရှိတယ်ဒီဘုံနဲ့ဆိုဒီရောမှာရှိတယ်ပေါ့ဒီဘုဒ္ဓတော်မျိုးလေးမှာဆိုလို့ရှိရင်တော့စေတောင်ရောပါပေါ့နော်စခဲတစ်ခုပြတတ်တာရှိတယ်မှာအဲ့ဒီတော့ရှိတယ်မှာခုနကလည်းစခဲကအများဆုံးပါပဲအဲလူကြီးကတော့ထောင်းနေရတဲ့ရှိစ်ကြော်တာပေါ့လေနော်အဲအခုလို့စုစုပေါင်းလူကြီးကတော့ဒီနေ့နောက်ကိုအပြေအရာတော့ငါးဆောင်နဲ့ပို့ကြော်တော့ပြီမှာ
လာရောက်ခုံလုံးနေကြတဲ့ဒုက္ခသည်တွေအပြင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့အခြေခံစားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေအရောက်ပေးပို့နိုင်မှုကလည်းလူမှုကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကကြိုးစားနေကြပေမဲ့လို့နည်းမြေလုံခြုံရေးအရာလမ်းမဆက်သွယ်မှုကခက်ခဲနေစေဖြစ်ပါတယ်။တချို့နေရာတွေမှာတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်တွားရောက်ဖို့အခက်အခဲရှိနေပြီးပိတ်ဆို့နေတဲ့အနေအထားဖြစ်တယ်လို့လည်းသူကရှင်းပြပါတယ
်။ဒီအခုတပြေးကတော့ဒီကဲမတော်ကတားတာရှိတယ်ပေါ့နော်တားတာရှိတယ်။အဲတချို့ဧရိယာကတော့တော်ခွင့်ရတဲ့နေရာလေးရှိတယ်တော်ခွင့်ရတဲ့နေရာလေးရှိတယ်။ဒါပေမဲ့ဒီနေရာမှာဘာစိတ်ပါတမှုတွေ့နေတယ်ဆိုတော့ကျွန်တော်တို့ကတချို့ဧ area ဒီမှာကတိုက်ပွင်းနဲ့ပတ်သက်ပြီးတော့မှာပိမိရေရော်တွေရှိတယ်ဒါပေမဲ့အဲ့ဒီရော်တွေကကြတော့ဒီတင်မတော်ကစစ်နေတဲ့ area ဖြစ်တဲ့ခါကြတော့ပုတ်ကူလို့မရဘူးသူရှိမရဘူးပေါ့နော်တချို့ပုတ်ကူတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဥမာဆယ်အိဘလောက်ကိုပဲတစ်ခုပြနေတော့မိသားစုကိုဘလောက်ဝင်ဒီခါဘလောက်ပဲပြည်ရမှာတော့ဒီလိုတော့ဖြစ်ခုနေဒီလိုတော့ခုနေဒီလိုအဲ့လိုမျိုးပမာဏကျတဲ့လေဒီရှိရတယ်မှာ
မြမတက်မတော်နဲ့ရခိုင်တက်မတော်အေရိုးဂျာပြီးခဲ့တဲ့နှစ်2018ခုနှစ်နိုဝင်ဘာလဂုံမိုင်းကနေစပြီးတော့ရင်ဆိုင်တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်ဒီစစ်ဆောင်ဒုက္ခသည်တွေအတွက်သက်ဆိုင်ရာရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့ကိုလည်းလက်ရှိကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုကြပါတယ်ရှင်